အမေရိကန်ရဲ့ကြီးကျယ်ညှိနှိုင်းမှုကပြန်ပယ်အင်အားကြီးတွေကြောင့်ချင်းချောက်ခံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့ကသတိပေးပြောဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နိုးထလာမှုလို့သမ္မတကရည်ညွှန်းပြောဆိုလိုက်ပြီးအဟန့်အတားတွေကိုရှင်းလင်းပြနိုင်ရေးဘက်ပေါင်းစုံကဆောင်ရွက်မယ်လို့ကတိပြုလိုက်ပါတယ်။ဝါရှင်တန်မှာပြောတဲ့မိန့်ခွန်းမှာသမ္မတကသူ့ရဲ့မျိုးသားလုံခြုံရေးမဟာဗျူဟာတစ်ကိုရှင်းလင်းပြောဆိုခဲ့တာမှာတော့ရုရှားနဲ့တရုတ်နိုင်ငံတို့ကိုအကြီးမားဆုံးစိုးရိမ်ချက်အဖြစ်ရည်ညွှန်းပါတယ်။ဒီနိုင်ငံစလုံးကအမေရိကန်ရဲ့စံတန်ဖို့တွေဩဇာနဲ့ချမ်းသာကြွားမှုတွေကိုရှင်းနိုင်အောင်ကြိုးစားနေကြတယ်လို့သမ္မတကပြောတာပါ။ဒါပေမဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်အနေနဲ့လက်လျှော့မှာမဟုတ်ဘူးလို့လည်းကတိပြုပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာတစ်ကဗိုလ်ချုပ်စိုးမိုးရေးဖြစ်တယ်လို့ရှုမြင်တဲ့အကြောင်းနဲ့ကဘာပေါ်မှာနိုင်ငံစုံရှင်ပြိုင်မှုကိုလက်တင်ခံလို့စိတ်မရှိတာကိုပြသလိုက်တာလည်းဖြစ်တယ်လို့ရုရှားကဒီကနေ့အင်ကာနီမှာတုံ့ပြန်ပါတယ်။ရုရှားကအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးချင်းချမှုဖြစ်တယ်ဆိုတဲ့ရှုမြင်ချက်ကိုလည်းရုရှားအနေနဲ့သဘောမတူတဲ့အကြောင်းဒါပေမဲ့ဘုံအကျိုးတူကိစ္စတွေအပေါ်ပူးပေါင်းဆောင်ရွက်လို့ကြောင်းသမ္မတထရန့်အစိုးရရဲ့ပြောဆိုချက်ကိုတော့ကျိုးဆိုတယ်လို့ရုရှားအစိုးရပြောခွင့်ရဒီမက်ထရီပက်စကော့ကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့စီအီးခစ်ကစိတ်နေသဘောထားတွေကိုဆွတ်လွတ်တင်ပြီလို့ပြောဆိုလိုက်ပြီးတရုတ်ရဲ့ရည်မှန်းချက်တွေကိုရည်ရွယ်ချက်ရှိရှိနဲ့လိုရာဆွဲပြောဆိုနေတာတွေကိုရပ်ပါဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်။